ားလုံးကောင်းမှုအတွက်သဘောထားကွဲလွဲမှုတွေကိုဘေးချိန်ထားပြီးတိုက်တိုက်ဝုန်းဝုန်းညီညီညွတ်ညွတ်နဲ့စိတ်သဘောထားထားကြပြီးတော့ပူးပေါင်းလှုပ်ဆောင်ကြဖို့အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်လွှတ်တော်အမတ်တွေကိုပုပ်ဟမ်းမင်းကြီးဖရန်စစ်ကကြားသပတေးနေ့မှာတိုက်တွန်းလိုက်ပါတယ်။ရိုမန်ကက်သလစ်ဘာသာဝင်တွေရဲ့ဦးဆောင်ပုပ်ဟမ်းမင်းကြီးဖရန်စစ်ဟာအမေရိကန်ပြည်တော်စုလွှတ်တော်အဆောက်အဦမှာပထမဦးဆုံးမိန့်ခွန်းပြောဆိုတဲ့ပုပ်ဟမ်းမင်းကြီးဖြစ်ပါတယ်။မိနစ်50ကြာမိန့်ခွန်းပြောဆိုနေချိန်အတွင်းနှွေးထွေးတဲ့လက်ခုပ်ဩဘာပေးမှုတွေအကြိမ်ကြိမ်ရရှိခဲ့တာပါ။ပုပ်ယဟမင်းကြီးရဲ့အမှားစကားပြောဆိုချက်တွေကိုအမေရိကန်နိုင်ငံတကွန်းလုံးကြားသိရအောင်ရုတ်တံကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တယ်လို့အဆောင်လျှောက်တွေထူထပ်စွာချထားတဲ့ဝါရှင်တန်ဒီစီမြို့တော်ရဲ့အချက်အချလွှတ်တော်အဆောက်အဦရဲ့ပတ်ဝန်းကျင်မှာလည်းထောင်ပေါင်းများစွာရှိတဲ့လူအုပ်ကြီးကြီးစုနေအောင်ကြီးမားတဲ့ TV ကြီးနဲ့ပြသခဲ့ပါတယ်။ဒေသဆန်တော်ချင်းကြားသာပရင်းနေ့နေကင်းပိုင်းမှာတော့ပုပ်ယဟမင်းကြီးဟာအမေရိကန်နိုင်ငံရဲ့နိုင်ငံရေးမြို့တော်ဝါရှင်တန်ဒီစီကနေစီးပွားရေးအချက်အချမြို့တော်ဖြစ်တဲ့နယူးယောက်မြို့ကိုရောက်ရှိသွားပါတယ်။အသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ပုပ်ယဟမင်းကြီးဟာသူ့ရဲ့အပြည့်ဆွဲထားတဲ့ခီးစဉ်တိုင်းဆက်လက်ပြီးတော့တွားရောက်နေတာဖြစ်ပါတယ်။ညနေပိုင်းမှာတော့ Saint Patrick Cathedral မှာဝိပုစုတောင်းပွဲကိုတက်ရောက်ခဲ့ပါတယ်။တောက်ကြနေမှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေကိုမင်ကွန်းပြောဆိုမှာဖြစ်တယ်လို့အထွေထွေမှုချုပ် Mr. Ban Ki-moon နဲ့လည်းတရားတွေ့ဆုံမှုရှိပါတယ်။အဲဒီနောက် World Trade Center အဆောက်အဦမှာကျင်းပမဲ့စက်တင်ဘာ17ရက်အမှတ်တရဘာသာပေါင်းစုံဝိပုစုတောင်းပွဲကိုလည်းတက်ရောက်ဖို့စီစဉ်ထားပါတယ်။ညနေပိုင်းမှာ Medicine Square မှာကျင်းပမဲ့လူမှုစုတောင်းပွဲကိုတက်ရောက်ဖို့ရှိပါတယ်။အဲ့ဒီမှာလူပေါင်း 2,000 လောက်တက်ရောက်ကြလိမ့်မယ်လို့ခန့်မှန်းထားပါတယ်။စနေနေ့မှာတော့ Philadelphia မြို့မှာကျင်းပမဲ့ကမ္ဘာတစ်ဝှမ်းမိသားစုများနဲ့တွေ့ဆုံပွဲကိုတက်ရောက်ပါလိမ့်မယ်။